ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမှုကိုတစ်ဖက်သက်ပြောဖော်ပြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။အထူးကိုယ်စားလှယ်ယုံထုတ်ပြန်ချက်ကြောင့်နိုင်ငံတကာနဲ့ပြည်သူတွေအကြားမှာအထင်အမြင်လွဲမှားစရာတွေဖြစ်စေခဲ့တယ်လို့လည်းတောက်ကြနေကအသေးစိတ်ထုတ်ပြန်ရမှာစစ်ကောင်စီကဆွဆွဲလိုက်တာပါ။အထူးကိုယ်စားလှယ်ဖြီးစဉ်အပေါ်စစ်ကောင်စီတုတ်ပြန်ခြင်းနဲ့ပတ်သက်လို့VO ရဲ့ editor ဦးကျော်စံတာကိုကိုအောင်နှင်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာဒုက္ခစေနိုလင်းဟေစာရဲ့ထုတ်ပြန်ချက်ဟာဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အပြည့်သဘောမဆောင်မှုမြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာရေရှိလက်တွဲနိုင်အောင်တင်းတွေကိုထင်းထင်းထင်းထင်းထုတ်ပြန်မှုသဘောတူထားရလဲရှိခဲ့တယ်ဆိုပြီးတော့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီဒုက္ခစေရုံးကထုတ်ပြန်ချက်ကိုဦးကျော်စံသားလည်းဖတ်ရမှာပါဆိုတော့ဒီအထက်မှာစစ်ကောင်စီဘက်ကပေါ့လေမချေနှက်เสียဘာတွေများပါသွားလို့အခုလိုအကျယ်ဝင်းသူတို့ဘက်ကတုံ့ပြန်တယ်လို့ဦးကျော်စံသားသုံးသပ်မိတယ်ခင်ဗျဟု
တ်ကဲ့ပထမဆုံးကတော့အင်မတန်ရှည်လျားတဲ့ထုတ်ပြန်ချက်ကထူးထူးဆန်းဆန်းဖြစ်ပါတယ်သူတွေကမချေနှက်ဟုတ်လားသိတော်တော်လေးပြင်းထန်တယ်ဆိုတာသိကြပါတယ်နိုင်ငံရေးကိစ္စကိုအဓိကကောင်းကောင်းမြင်နေသူအသမကပြင်းမှုတို့ကိုတော်တော်ဘာနဲ့ဆွေးနွေးရဆိုတာကိုအသေးစိတ်ထုတ်ပြန်လို့မရှိပါဘူးဒါတင်ရမှာသူတို့ဘာကြောင့်အပြည့်အခံပြင်းလဲဆိုတော့အစလုံးကသူတို့ပြောရင်းထားခဲ့ပါလိမ့်မယ်ကုလသမဂ္ဂအထုကုစီမှုရုပ်ရအထုကုစီလာခြင်းအချင်းစစ်ကောင်စီရဲ့စစ်အစိုးရရဲ့ရည်တည်ချက်ကိုနိုင်ငံကအပြစ်မှတ်ပြုတဲ့သဘောလို့သူကအဲ့လိုမျိုးသူတို့ဆွေးယူခြင်းမရပါဘူး။ဒါကြောင့်မို့ဆိုတော့သူ့ကိုနိုင်ငံကဝိုင်းပယ်ထားတယ်အာရှန်စီးပွားရေးလည်းမဖိတ်ဘူးဘာညာလုပ်တဲ့အချင်းမင်းတို့ဘယ်လိုပဲပြောကုလသမဂ္ဂအပြည့်မှုတို့ကသူရဲ့ကုစီဆွတ်ပြီးတော့ငါနဲ့တွေ့ရဲဆွဲသဘောမျိုးသူတို့ကြားခြင်းပါလိမ့်မယ်။အဲ့လိုကမယ်ဆိုတာကိုလည်းပဲနိုလင်းဖြစ်စရုပ်ဘက်ကဖိချပုံရပါတယ်။ဒါကြောင့်သူကအဲ့ကိုချိုးပြီးတော့ငါတို့သွားတာဟာသွားတွေ့ဟာတစ်ကောင်စီကိုတင်ဝင်အသီးနှောက်ပြုတ်သွားတာမဟုတ်ဘူးလို့သူပြောလိုက်တာဟာတော်လေးခဏကြာကောင်းတယ်လို့ထင်ပါတယ်စစ်ကောင်စီကတင်။သူကအဲ့လိုပြောလင်းထားတာပေါ့။ဆိုဒီဘက်ကလည်းသူကဝေဖန်ခံနေရတာအဲ့ဒါနဲ့သွားတွေ့ရကောင်းလားဆိုတော့အဲ့ဒီမှာသူကငါတို့ဟာသူ့အသီးနှောက်ပြုတ်မဟုတ်ပါဘူးလို့ပြောလိုက်တဲ့အတွက်ကြောင့်စစ်ကောင်စီကအထူးခံတင်ရရဖြစ်သွားတယ်လို့ထင်ပါတယ်ပေါ့။
ဟုတ်ကဲ့ပါဆိုတော့ဒီကုလသမဂ္ဂဒီထူးခုစင်နဲ့ဆွေးနွေးမှုကိုဒီစစ်ကောင်စီဘက်ကဒီစာမျက်နှာ28မျက်နှာနဲ့အသေးစိတ်ထုတ်ပြန်လိုက်တဲ့အတွက်ဟိုတခုရှိတာကတော့သူတို့သဘောထားသူတို့ယက်တီချက်ကိုလက်ခံတာလက်မခံတာအပါထားပါတော့အများပြည်သူကတော့အသေးစိတ်တည်ခွင့်ရလိုက်တဲ့သဘောပါဆိုတော့ဒီနေရာမှာဟိုနိုင်ငံတကာကိုကိုစားပြုရလို့ဆိုနေတဲ့ဒီကုလသမဂ္ဂနဲ့စစ်ကောင်စီကြားမှာအဓိကကွာချက်အနေနဲ့တော့ဘာများတွေးမိလဲဦးကျော်စံသာ
စစ်ကောင်စီကတော့သူတို့ရဲ့လုပ်ရက်ကိုမှန်တယ်သူဟာတင်ဝင်ဆွေးအဖြစ်တယ်အချုပ်ချာအနာပိုင်းဖြစ်တယ်ဆိုပြီးတော့အဲဒီသူရဲ့ကြီးငါကျဲနဲ့မှလည်းပေါ်ပြထားတယ်လေသူကအချုပ်ချာအနာပိုင်းအဆွေးအဖြစ်လို့သာခင်ဗျားဒီကြောင့်နဲ့ဒီလိုလာခံရပါညာဆွေးပေါ်ပြထားတယ်သူကအခု online ဟိုဘက်ကပြင်ပြအထက်မှာတော့သူတောင်းဆိုရလေအဲ့မှာလေးချောင်းကတိုက်ခိုက်မှုတွေဒါအဲ့ဒါမိဆိုးတိုက်ခိုက်မှုတွေကြီးရယ်တိုက်ခိုက်တာတွေလို့ရက်ပါလို့ပြောတော့ဒီကောင်စီကဒီဟာကိုသူတို့မဟုတ်ဘူးလို့ညင်မှာပေါ့ငါတို့ကတင်ဝင်အစိုးရအနေနဲ့စုစုပေါင်းမှုကိုညင်နေရတယ်လို့သူကသင်လို့ပြောခဲ့တာ။နောက်ချိန်ထဲမှာပဲဒီကုလသမဂ္ဂကလည်းဆက်စလုံးကအကြံဖက်မှုရှိရဲဆိုတာကိုလက်ခံတယ်လို့လည်းပြောထားတော့သူတို့ကိုလည်းပဲအကြံဖက်တယ်လို့ပြောထားတယ်ပေါ့လေသူတို့တကမပါဘူး။ဆက်လုံးကလည်းတက်တယ်လို့ဆက်ဆံနေတယ်ပေါ့သူတို့အဲ့ဒါကိုမကျင်းနဲ့တူပါလေ။အတကအပြည့်အဲ့ဒါကြောင့်လည်းသူကံဝလိမဲ့နောက်တစ်ခုကကုလသမဂ္ဂကအာအစီအငောသူတို့နားမလည်ဘူးသူတို့တစ်ဖက်သားသဘောတူသူပြောနေရတယ်ဆိုတော့ကသဘောထားဥပဲပြောပြနေရတယ်တို့တွေကအမှန်တရားကိုတင်ပြခြင်းပါတယ်ဆိုတာကလာခွင့်မပေးဘူးကာရုကုန်တွေကိုခံဘူးအစီအငောလို့သွားပြီးတင်ပြခြင်းလည်းပဲလက်မခံခဲ့ဘူးဆိုပြီးတော့တော်တော်နာမကြီးပေါ်ပြသွားတယ်ဆိုတော့ဒီနေရာမှာနည်းနည်းအမှတ်ပေးထားတာကတော့အိန္ဒိယတို့ဆိုင်းတို့တရုတ်တို့ကတော့သူတို့နားလဲဆန်နားလဲဆွဲသဘောရေးထားပြပါတယ်ဆိုတော့ဒီကုလသမဂ္ဂလို့မြစ်တရရောအဓိကအဲ့ဒါပါပဲသူကသူတို့ကိုဦးစားပေးပြီးတော့ပါစားပေးပြီးတော့မဆွေးနွေးဘူးပေါ့လေသူတို့လည်းပဲအကျန့်ဖြစ်နဲ့ဒန်းပြထားပြီးတော့ဆက်တာဒီကုလသမဂ္ဂလို့ထင
်ဟုတ်ကဲ့ပါနောက်တစ်ချက်ကလည်းဒီဆွေးနွေးမှုတွေထဲမှာဒီနိုင်ငံရေးကိစ္စတွေနောက်ပြီးတော့ဟိုမကြသေးခင်တော့အသေးစိတ်ပေးတဲ့ကိစ္စတွေစားတွေပါဝင်ပေါ့နော်ရိုဟင်ဂျာကိစ္စတွေနောက်ဒီဒေါ်ဆန်းစုကြည်ဖမ်းဆီးခံထားတဲ့ကိစ္စတွေလည်းတော်တော်ကြာကြာမြတ်ဆွေးနွေး ပဲဆိုတော့ဒီထုတ်ပြန်ချက်မှာတွေ့ရပါတယ်ဆိုတော့ဒီလိုနိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်လို့ဆွေးနွေးတဲ့နေရာမှာဒီဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့အပိုင်းမှာပေါ့နော်တရားဝင်ပြည်ထောင်နေမှာချခင်အိမ်ပြန်ပို့ဖို့အထူးကိုယ်စားလှယ်ဘက်ကတောင်းဆိုခဲ့တယ်လို့ဒေါ်ဆန်းစုကြည်ကဒီမြန်မာအရေးဖြစ်ရှင်းတဲ့နေရာမှာအရေးကြီးတဲ့ပုဂ္ဂိုလ်တူအဖြစ်သူမြင်တယ်ဆိုပြီးတော့လည်းပြောတာတွေ့ပါတယ်ဒါပေမဲ့ဒီစစ်ကောင်စီအကြီးကဲကတော့အပြစ်ရှိလို့သာအရေးယူထားတယ်ဆိုတာမျိုးတုံ့ပြန်တာလည်းတွေ့ပါတယ်ဆိုတော့ဒီလိုကွာချက်တွေကိုရောဘယ်လိုဖြစ်ရှင်းနိုင်လိမ့်မယ်လို့ထင်လဲဦးကျော်စောင်းက
ဟုတ်ကဲ့ကျွန်တော်အဲ့ဒီမှာမြင်တာကတော့စစ်တောင်စီကအကြောင်းကြားတာသူတို့အနာသိရောသူတို့ခေါ်အနာသိလာတဲ့အကြောင်းကြီးဟာဒေါ်ဆန်းစုကြည်တို့လုပ်ခဲ့တဲ့ရွေးတော့ပဲမစမှားမှုကိုသူကဒါကိုစစ်တမ်းမဲ့ဒီနိုင်နဲ့သူကကန့်သတ်နေပါတယ်တဲ့ဒါမှမဟုတ်ဒေါ်ဆန်းစုကြည်ကလုံမတိုက်ချက်အဲ့လိုတိုက်ချလိုက်တဲ့စစ်သားဒီကျပ်နာတွေပေါ်လာတာလေဆိုတော့ကိုအောင်ပြောခဲ့တဲ့ကျပ်နာတွေပေါ်လိမ့်ဒါလို့ဒေါန်ဆန်းစုကြည်ကရေကောက်ပွဲမှာမှမဟုတ်ဘူးငါတို့ကတက်ဖြည်းချင်းပြီးမယ်ဆိုရင်ဆွေးနွေးဖို့လက်ခံခဲ့တယ်ဆိုရင်ဒီဟာတွေတခုမှပေါ်လာကြအကြောင်းမရှိပါဘူးလို့သူကပြောထားပါတယ်ပြညာတဲ့အဲ့ဒါကိုကြည့်ရင်အပြင်သူတို့ကဘယ်လိုပြဿနာတွေရှိနေလဲဒေါန်ဆန်းအခုဒီလိုက်သွားမှုဘာမှမရှိဘူးသူကလည်းတရားစွဲတယ်ဆောင်းမနေချမှတ်တယ်ဒီဟာတွေဟာအလားတက်ဖြစ်သွားတာပေါ့ဒါပေါ်ရန်လုံးတဲ့သဘောပေါ်ပြီးတော့ဒေါန်ဆန်းစုကြည်ကရေကောက်ပွဲမှာမှမဟုတ်ဘူးဖြည့်ရှင်းဖို့လက်မခံလို့ပြီးသားပဲသူကလည်းသဘောဖြစ်သွားတာပါတယ်ဒါတော့အဲ့ဒီဟာကိုမကြည့်တော့အကြောင်းကြားကြတာဖြစ်ပါတယ်သို့တော်လည်းပဲခုနသူတို့ပြောတဲ့အချက်မှပဲသိနေပါပြီအဲ့ဒါကတော့ဒေါန်ဆန်းစီကယူရိုကွဲမှာကမ္ဘာ့စကဲချောင်းချင်းချင်းရဲ့ဒီကြက်နိုင်မပေါ်တော့ဒါမပေါ်ဘဲအခုလိုဖြစ်နေပါလိမ့်မယ်ခင်ဗျာဖြစ်နေလို့ထင်ရပါတယ်ကောကျွန်တော်အဲ့လိုထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဒီနောက်ဆုံးအနေနဲ့မေးချင်တာတော့ပေါ့လေကုလသမဂ္ဂတွင်ရမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာထူးခုဆယ်ဖြစ်နေတာဝန်ယူပြီးဒီပထမဆုံးအကြိမ်ဖြစ်နေဒီနိုလင်းဧဇာသွားတဲ့ခီးစဉ်မှာအခုလို့ဖူးထစ်ဖြစ်စရာကြီးကြုံရဆိုတော့မြန်မာအရင်းနဲ့ပတ်သက်လို့ပေါ့လေရှေ့လျှောက်ရောအဆင်ပြေနိုင်မှာမလားဦးကျော်စန်းသာ
အခုကျွန်တော်အားရသူကနိုလင်းဧဇာသွားလဲပြောထားတာ train conversation ပေါ့လေကုလင်းတဲ့ရှင်နေမှုမျိုးကတော့ဆက်လုပ်မယ်ဆိုပြီးတော့ဒါတိုင်းကြီးရဲ့ peaceful and democratic ကျူရှာတဲ့မြန်မာနိုင်ငံရင်းကျန်ရေးဒီမိုကရေစီထွန်းလာသောအနာဂတ်ပြည်ပကုလသမဂ္ဂပုံနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ပြောထားပါတယ်။ဆိုတော့ဒီဟာသိကောင်းတဲ့ဇန်ပွင့်နေခြင်းဖြစ်ပါတယ်။တကယ်လို့ကုလသမဂ္ဂတို့ကလည်းဒီလိုပဲလုပ်နိုင်တာပဲ။အဓိကသူတို့လုပ်နိုင်ကြတော့ပုံနဲ့နဲ့ဆွေးနွေးမယ်ဆွေးနွေးမယ်ဆွဲဘက်ကပဲလုပ်ရပါတယ်။ဆိုတော့သိကောင်းစီဘက်ကတော့ရာရှာလို့တရုတ်တို့တော်လေးအကူရနေတဲ့သဘောရှိနေပါတယ်။ဆိုတော့အဲ့ဒီဟာသင်ပြီးတော့များသူတို့ခုသူကအုံဟလာသူကအဲ့လိုမှချင်ပါတယ်နောက်ကျွန်တော်တို့ခမ်းမြာဆိုတော့အိန္ဒိယတို့တရုတ်တို့ထိုင်းတို့ကတော့သူတို့ကိုထောက်ပဲ့အချိန်မှာသူတို့နားလည်ပြီးတယ်လို့သူကဆိုထားပါတယ်အဲ့တော့အဲ့ဒီနိုင်ငံတွေကအိန္ဒိယတို့ဆိုကြပါဆိုအိန္ဒိယဟာနိုင်ငံတွေဘက်ကလည်းလက်ခံနေတဲ့ဒီမိုကရေစီဖြစ်ပါတယ် biggest democracy in the world နောက်ပြီးတော့အိန္ဒိယဘုရားဆရာကတော့ရှင်မှာဒီကိစ္စကိုသိသိနေမှုမပြပြီမဲ့မြန်မာနဲ့နေသားတက်နေတဲ့အာမီဇိုရမ်တို့မဏိပူတို့ဝန်ကြီးတွေကလည်းပဲကျွန်မမြန်မာအရေးသားတွေစစ်သားတွေရှိနေတာရှိနေဆိုတာကျွန်တော်ကြားပါတယ်။အပိန္ဒိယဘိုနိုင်ငံရဲ့အပိုင်းဝိုင်းမှာလည်းပဲသူနာရှိနေလူကြီးရဲ့ဆိုတော့ကျွန်တော်အိန္ဒိယရေးရာကျွန်းကျင်မြန်မာရေးရာကျွန်းကျင်နဲ့သတိတောက်ကကျွန်တော်တို့သက်သာရှိပါရှင်။အဲ့လိုအိန္ဒိယလူတွေကတခြင်းဝင်ပြီးတော့စစ်သားကြိုက်ရင်ဖြစ်လာမလားဆိုတော့ကျွန်တော်ကတော့အကောင်းပဲညှော်လင့်ပါတယ်ဖြစ်လာလိမ့်မယ်။ဒီလည်းဟန်ကြအကြောင်းမရှိဘူးထင်ပါရင်ကြာတော့ကြာမယ
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုချိန်ပေးပြီးတော့ဆွေးနွေးပြီးတော့ကျေးဇူးပါဦးကျော်စံသားရေ
ရပါတယ်ခင်ဗျာ